မေရိကန်စီးပွားရေးကိုယ်စားလှယ်အဖွဲ့နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်တွေတွေ့ဆုံကြတဲ့အခါဘယ်အကြောင်းအရာတွေကိုအဓိကထားဆွေးနွေးကြမလဲဆိုတာကိုဦးမြင့်စိုးကအရင်ဆုံးရှင်းပြခဲ့ပါတယ
်။ကျွန်တော်နံပါတ်၁ကတော့ how to get the US market ready ပါမယ်။ Now CSR ဆိုတဲ့ဒီစာရိုက်ပါ။ Now ကျွန်တော်တို့မြန်မာနိုင်ငံရဲ့ investment ဒီ climate opportunity အဲ့ဒါမျိုးတွေကိုကျွန်တော်ဆွေးနွေးကြပါ
။ဟုတ်ကဲ့။အခုနောက်ပြောရဲဟို CSR အဲ့ဒါဘာများပါလဲခင်ဗျာ။
corporate social responsibility ကိုပါတယ်ခင်ဗျာ။ဒါကဟိုပေါ့ကျွန်တော်တို့ကဒီစီးပွားရေးလှုပ်ဆောင်တဲ့အခါမှာလူမှုရေးတာဝန်ယူဖို့အဲ့လို CSR လို့ခေါ်။ကျွန်တော်ကတော့ဟိုမိကဆုံးဘာသာပြန်ရရင်ညီပြီ။
ဟုတ်ကဲ့။အခုဒီ American စီးပွားရေးလုပ်ငန်းရှင်အဖွဲ့ကအဖွဲ့ဝင်တော်တော်များများပါပြီးတော့နောက်လုပ်ငန်းကြီးတွေ FedEx တို့ Chevron တို့ General Motors တို့ GE တို့ Target တို့အဲ့လိုမျိုးစသည်အပြင်လုပ်ငန်းကြီးတွေကကိုယ်စားလှယ်တွေပါတယ်လို့သူတို့သတင်းထုတ်ပြန်ကြမှာကျွန်တော်တို့သိထားပါတယ်ဆိုတော့ဒီအဖွဲ့ရဲ့ခီးစဉ်ကဘယ်လောက်ထိအရေးပါတယ်ဘယ်လောက်ထိထူးခြားတဲ့ခီးစဉ်တခုလို့ပြောလို့ရပါလဲခင်ဗျာ
ကျွန်တော်တို့ခုဈေးကွက်ဖွင့်ပြီးသူတို့နဲ့ကျွန်တော်တို့ပြန်လဲကုန်တွယ်မှုလုပ်နိုင်တဲ့အဆင့်တခုမှာသူတို့ Washington DC မှာရှိနေတဲ့ဒီ US Chamber of Commerce နဲ့ကျွန်တော်တို့ဒီရန်ကုန်မြန်မာပြည်မှာရှိနေတဲ့ UMCCI ဖွဲ့စည်းနှစ်ခုကဒီလိုတွေ့ဆုံပြီးတော့ဒီအောင်တဲ့တရားအပြန်အလှန်ဆွေးနွေးမှုတွေအခွန်အားရှာမှုတွေညှိနှိုင်းမှုတွေဟာနှစ်နိုင်ငံလုံးတွင်များစွာမှအကျိုးဖြစ်ထွန်းစေတဲ့ပမာဥပဒေချိန်တစ်ခုဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့ဒီ American စီးပွားရေးလုပ်ငန်းရှင်တွေရဲ့မြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုစိတ်ဝင်စားမှုပမာဏနောက်သူတို့ဘလောက်လူလူလာလာရှိနေကြရဲဆိုတာတွေကိုကျွန်တော်တို့ဘလို့နားလည်လို့ရမှာလဲခင်ဗျာ
။ကျွန်တော်တို့ ਨੇ ဘလို့ပူးပေါင်းဆောင်ရွက်မှုပဋိကဝတ်တွေရှိကြလဲဆိုတဲ့ဟာပေါ်မှာအခြေခံပြီးမှကျွန်တော်တို့ဒါတွေကိုတုံ့တက်ရမှာပါ။အခုချီလန်းဒီပြောရရင်တော့ဒီဆင်းလောက်ကြီးရောက်တာကအနေနိုင်ငံကုန်တယ်မှုဆက်ဆံရေးအတွက်ကောင်းမွန်တဲ့ချီလန်းလည်းဖြစ်တယ်လို့အလားလာကောင်းနေတယ်အားကြီးပေါ်ထွက်နိုင်ပါ
ဟုတ်ကဲ့ဒါပေမဲ့ American ကဒီ sanctions ကလုံးလုံးကြီးအပြည့်အဝမရုပ်သိမ်းသေးဘူးပေါ့နော်တချို့ဟာတွေကြံနေသေးတာရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့ကျွန်တော်တို့ဒီဗန်နိုင်းဝန်ကြီးဌာနကနေပြီးတော့မြန်မာစီးပွားရေးဘဏ်မြန်မာယင်းနှိမ့်မြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ်နောက်အာရှစိမ်းလန်းဖွံ့ဖြိုးရေးဘဏ် ARB ဘဏ်တွေကိုသူတို့က American ကနေပြီးတော့ဒီဘဏ်ကိစ္စတွေလုပ်ဖို့ဆိုပြီးခွင့်ပြုလိုက်တာတော့ရှိပါတယ်ဆိုတော့ American လုပ်ငန်းရှင်တွေမြန်မာနိုင်ငံမှာယင်းနှိမ့်မြှုပ်နှံမှုတခါမြန်မာကစီးပွားရေးလုပ်ငန်းတွေ American ကိုပစ္စည်းတွေတင်ပို့ဖို့စသည်အပြင်နှစ်နိုင်ငံကုသရောင်းဝယ်ရေးနဲ့စီးပွားရေးဆက်ဆံရေးမှာရှိနေသေးတဲ့တန်ခတ်ပိတ်ဆို့အရေးယူမှုကဘလောက်ထိအတားအဆီးဖြစ်တယ်လို့ပြောလို့ရပါတယ်ဒါမှမဟုတ်အတားအဆီးမရှိဘူးလားခင်ဗျာ
ဒီကျွန်တော်တို့နားလည်တဲ့လောက်ကတော့ဒီ Burma Freedom and Democracy Act ဆိုတဲ့ဒီအိတ်ဆုံးမှုဥပဒေကတော့ခုထိလက်ရှိအာဏာတည်ဆဲဖြစ်သွားတယ်ဒါကိုတော့သူတို့မယုတ်သိမ်းသေးပါဘူးအဲ့အတွက်ကြောင့် sanction ကရှိနေတယ်လို့ကျွန်တော်ပြောလို့ရပါတယ်သို့တော့အဲ့ဒီဥပဒေကနေဖြေးထားတဲ့ administration body ကြီးမရိကန်သမရာရဲ့လုပ်ပိုင်ခွင့်အောက်ကနေပြီးတော့ generalization တွေကိုကျွန်တော်တို့ထုတ်ပြထားတာရှိပါတယ် generalization ဆိုရင် SNL ပြောရင်အမှတ်16အမှတ်19အမှတ်18အမှတ်19ကတော့ဒီ22ရက်နေ့ကထုတ်လိုက်တဲ့ဗန်လေးခုကိုငွေကြေးလွှတ်ပြောင်းခွင့်ပြုရတာပေါ့အဲ့တော့16မှာဆိုလို့ရှိရင်လည်းကျွန်တော်တို့ကငွေကြေးလွှတ်ပြောင်းမှုတွေရှိတယ်19ဆိုလို့ရှိရင်လည်းကျွန်တော်တို့ investment တွေကိစ္စတွေလုပ်လို့ရတယ်18ဆိုလို့ရှိရင်လည်းကျွန်တော်တို့ရဲ့ made in Myanmar product တွေကိုသူတို့ကိုင်ပို့လို့ရတယ်ဆိုတော့ခွင့်ပြုချက်တွေသူတို့ခွင့်ပြုပြီးသားဖြစ်တဲ့အတွက်ဆန်ရှင်ကိုတတ်မှတ်တဲ့ဥတွေကတော့ရှိနေတယ်။ဒါပေမဲ့နှစ်နိုင်ငံကုံတွယ်မှုတွေဒီခုနပြောတဲ့ generalization အမှတ်စဉ်16ကနေပြီးတော့19ကြားထဲမှာကျွန်တော်လုတ်ခိုင်ခွင့်လေးရနေပါပြီ။အဲဒီတကြောင်ဆန်ရှင်ဟာဘယ်လောက်ထိအကျိုးထိရောက်တယ်လဲပြောလို့ရှိရင်ကျွန်တော်တို့ဟာအခုကြောလို့တယ်ပြောရင်ဆန်ရှင်ဟာကျွန်တော်တို့ဘက်မှာအကျိုးတက်ရောက်မှုမရှိတော့ဘူး။ဒီ generalization 16ကနေ19ဟာကျွန်တော်တို့နှစ်နိုင်ငံငွေရောပြောင်းမှုယင်းနှိမ့်မြှုပ်နှံဖို့နောက်ကုန်ပစ္စည်းတွေတင်ပို့ပြီးတော့တင်သွင်းခွင့်ဒါမျိုးတွေကိုပြီးထားတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းကိုင်ငန်းတွေကိုဆက်ပြီးတော့လုပ်ကိုင်လို့ရပါတယ
်။ဟုတ်ကဲ့ပါ။ဦးမြင့်စိုးတို့ကိုယ်တိုင်အနေနဲ့ရောအထည်ချုပ်လုပ်ငန်းရှင်တွေအနေနဲ့ပေါ့လေ။အထည်ချုပ်လုပ်ငန်းမှာရောဘယ်လောက်ထိယင်းနှိမ့်မြှုပ်နှံမှုတွေနောက်ကုန်သက်ဆက်ဆံရေးတွေဘယ်လောက်ထိအခြေအနေကောင်းလာမယ်လို့ဟိုမျှော်လင့်ထားပါတယ်လေ။ဘာလို့ဆိုတော့အထည်ချုပ်လုပ်ငန်းကမြန်မာနိုင်ငံမှာတကယ်ကိုလူဝင်အများဆုံးသုံးသွားတဲ့လုပ်ငန်းဆိုတော့ဒီလုပ်ငန်းနဲ့ပတ်သက်တဲ့ရှေ့လာလာကိုရောဦးမြင့်စိုးကိုယ်တိုင်ဘယ်လိုမျှော်လင့်ထားပါလဲခင်ဗျာ
။ကျွန်တော်တို့ဒီအထည်ချုပ်အနေနဲ့ဈေးကွက်တစ်ခုပြန်လည်ပြီးတော့ပွင့်သွားပြီးရှိဆိုရင်အမေရိကန်ဈေးကွက်ကတင်ပို့လို့ရရင်အခုလက်ရှိလောက်သားအင်အားရဲ့အနည်းဆုံး50ရာခိုင်နှုန်းလောက်ကတော့အလုတ်ကင်ခွန်လားထပ်ပြီးတော့လာမယ်လို့ကျွန်တော်တို့လည်းသုံးသပ်ပါတယ်။အဲ့တကြောင်ကျွန်တော်တို့ထည့်ကျုပ်လုပ်ငန်းအနေနဲ့ကအမေရိကန်ဈေးကွက်ပွင့်လာကိုကြိုးဆိုပါတယ်။ကျွန်တော်တို့က2000တခုနှစ်တုန်းကဆိုရင်အမေရိကန်ဈေးကွက်ကိုပို့ဖို့ပြုပြီးတော့ထုံးကားလာတဲ့မြန်မာထည့်ကျုပ်လုပ်ငန်းဖြစ်ပါတယ်။ဒီထည့်ကျုပ်လုပ်ငန်းဟာအမေရိကန်ပိတ်ဆို့ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့များစွာမှထိခိုက်ဆုံးရှုံးမှုဖြစ်တော့လေကျွန်တော်ရက်တည်နိုင်အောင်ကြိုးစားလာပြီးဒီနေ့ဆိုရင်အမေရိကန်ကိုပြန်ပို့နိုင်ခြင်းမရှိပါဘဲနဲ့ကျွန်တော်တို့ဒီ3900ကျော်ဟိုဒီနိုင်ငံတကာဈေးကွက်ကိုတင်ပို့နိုင်တဲ့ မြန်မာထေကျုပ်လုပ်ငန်းတစ်ခုဖြစ်နေပါပြီ။ဒီပေါ်မှာထပ်ပြီးတော့ American ဈေးကွက်ကိုကျွန်တော်တို့ကထပ်ပြီးတော့ရရှိပြီးပြန်ပို့နိုင်တဲ့အခွန်အလမ်းခုစုဖြစ်လာပြီးဖြစ်တဲ့အတွက်2013နဲ့မှာဆိုရင်ကျွန်တော်တို့ကထေကျုပ်လုပ်ငန်းဟာယခင်ယခင်ဒီလိုပဲပြန်လဲကောင်းမွန်လာပြီးလုပ်ငန်းခွန်အားတွေလည်းအများကြီးထွန်းကားလာမယ်ဖြစ်လာမယ်လို့ကျွန်တော်တို့သုံးသပ်ရရှိပါတယ်။
မြန်မာနိုင်ငံရဲ့ဒီစီးပွားဖွံ့ဖြိုးတိုးတက်ရေးယင်းနှမျိုးနမှုအခွင့်အလမ်းတွေပိုများလာဖို့ပိုပြီးတော့ဝင်လာဖို့တခါဒီထက်ပိုပြီးတော့စီးပွားရေးပိုကောင်းလာဖို့ပေါ့နော်ယင်းနိုင်ငံသားယင်းနှမျိုးနမှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်အခုလက်ရှိအခြေအနေမှာဦးမြင့်စိုးအနေနဲ့ဒီစိုးရိမ်နဲ့ဒါမှမဟုတ်ရင်လှုပ်ဖို့လိုအပ်တယ်ဆိုတဲ့ကိစ္စမျိုးရှိတယ်ဆိုရင်အဲ့ဒါဘာလို့ပြောလို့ရပါလဲခင်ဗျာ
infrastructure ပါခင်ဗျ infrastructure ကကျွန်တော်ကအခုကလိုအပ်ချက်တွေအများကြီးရှိနေသေးတယ်ဒီဟာတွေကဒီနိုင်ငံသားယင်းနှမျိုးနမှုတွေအတွက် ready နဲ့အရင်ညွန်နာမှုတွေရတယ်ဒီပေါ်မှာရှိနေသုံးတတ်တာရှိပါတယ်။အဲဒါကြောင့်ကျွန်တော်တို့ဒီ infrastructure လို့မျိုးကိုကျွန်တော်အမြန်ဆုံးပြုပြင်ကြောင်းလဲပြီးကောင်းမွန်အောင်လုပ်ဖို့
မြန်မာနိုင်ငံထေချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်ဆိုပါစိန်ခေါ်မှုတွေကိုတိတိယောက်ယောက်နဲ့အလင်းအမြန်ရင်ဆိုင်ဖြေရှင်းပြီးအခွင့်အလမ်းတွေကိုအမိအယစုပ်ကိုင်နိုင်မယ်ဆိုရင်ဖြင့်နောက်ကျကြံနေခဲ့တဲ့မြန်မာစီးပွားရေးဟာမကြခင်ကာလမှာဥမော့လာမယ်လို့ယုံကြည်မိပါကြောင်းတင်ပြရင်းဒီသတင်းပတ်အစီအစဉ်ကိုဒီမှာပဲညှိကုန်းချုပ်လိုက်ပါတယ်VOE ကသတင်းပတ်စဉ်တနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကို internet ဆာမျက်နှာ burmese.voenews.com မှာအသံနဲ့သာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ